ကမ္ဘာကောင်းဆောင်အများအပြားတက်ရောက်မယ်ကုန်ပြောမယ်83ကြိမ်မြောက်ကုလသမဂ္ဂဖြစ်တဲ့ညီလာခံအစီအစဉ်အင်္ဂါနေ့စတင်မှာဖြစ်ပါတယ်ဒီနေ့ညီလာခံကိုတက်မယ်လို့စီရင်ပေးထားတဲ့ကမ္ဘာကောင်းဆောင်133ယောက်ရှိတာမို့ပြီးခဲ့တဲ့နှစ်ကတက်ရောက်တဲ့အကြီးအကဲ114ယောက်တဲ့တိတိတတ်တာပုံများပါတယ်အစီအစဉ်ကောင်းဆောင်တွေတက်ရောက်မဲ့တင်ပတ်တွင်စီဝေးလို့ဖို့ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရ Stephen Dujarric ကပြောပါတယ်အစီအစဉ်လို့မဲ့အကြောင်းအရာတွေထဲမှာဆီးရီးယားလက်ကြားရင်းမြန်မာလီနဲ့ဘူအာဖရိကသမ္မတနိုင်ငံတွေကပြိပခါရည်အပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တာပါလက်စတိုင်းတွေကိုအကူအညီပေးရေးနိုင်ငံရေးပညာသင်ယူခွင့်ကိစ္စခက်တစ်ကြုံပြမှုတဘာဝပတ်ဝန်းကျင်ရေးရာစီးရဲနွမ်းပါမှုတိုက်ချက်ရေးစတာတွေအပြင်လူ့အခွင့်အရေးတင်ကြားစရက်20ပြည့်နှစ်ပတ်လည်ဆိုင်ရာနဲ့ပါဝင်ပါတယ်ဒီနေ့ကုလသမဂ္ဂဒုတိယညီလာခံကျင်းပခြင်းဟာကမ္ဘာနိုင်ငံတွေကဆက်စပ်လှုပ်ဆောင်တဲ့ Multilateralism ယူဆနောက်ရောက်ပြီးတနိုင်ငံချင်းစီအလိုက်တီးခြားလှုပ်ဆောင်ကြတဲ့ Unilateralism ယူဆရှေ့တန်းရောက်လာခြင်းနဲ့တိုက်ခိုက်နေတာကြောင့်ဒီကိစ္စဟာလေဆူနီဘွဲတွေမှာမဖြစ်မနေပါဝင်တဲ့အကြောင်းအရာတစ်ခုဖြစ်ပေါ်ရှိပါတယ်။ကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့လက်ရှိအစီအစဉ်အရဆိုရင်မြန်မာအစိုးရအဖွဲ့တာဝန်ရှိသူတို့အထူးထူးညီလာခံမှာမိန့်ခွန်းပြောမယ့်ရက်ဟာစက်တင်ဘာလ28ရက်တောက်တာနေ့ညနေပိုင်းဖြစ်ပြီးမိန့်ခွန်းပြောမယ့်တာဝန်ရှိသူဟာဘယ်သူဆိုတာကိုတော့အတိအကျမသိရသေးပါဘူး။